မင်္ဂလာပါရှင်။အိမ်မက်သစ်အတန်ရဲ့လူငယ်အာမန်အစီအစဉ်မှကြိုဆိုပါရစေ
။လူငယ်အာမန
်လူငယ်ဘဝမှာအာသစ်အင်သစ်ရီမန်းချက်အသစ်တွေနဲ့ဘဝအတ္တကိုအာမန်အပြည့်နဲ့ရှောင်လန်းသွားနိုင်ဖို့ရည်ရွယ်ပြီးလူငယ်အာမန်အစီအစဉ်ကိုစီစဉ်တင်ဆက်ပေးထားခြင်းဖြစ်ပါတယ်။ခုချိန်ခါကရာသီချင်းတုပ်ကွေးတွေဖြစ်ကြတဲ့အချိန်မှာအိမ်တိမ်မှာတယောက်ဖြစ်ပြီးဆိုရင်နောက်လူတွေကိုစက်ကူးတယ်။တုပ်ကွေးဟာတဦးစီကနေတဦးဘာကြောင့်ကူးရတာလဲ။ဒါဟာဗိုင်းရပ်စ်ကြောင့်ပါပဲ။ဗိုင်းရပ်စ်ဆိုတာကူးစက်စေတဲ့အရာပါ။နီးလန်းအမျိုးမျိုးနဲ့ဗိုင်းရပ်စ်တွေပြန့်နှံ့တယ်။ရေချင်း၊လေချင်း၊အသက်ရှူလမ်းကြောင်းကတစ်ဆင့်၊အသားချင်းထိတွေ့မိတဲ့အခါအရေပြားကတစ်ဆင့်၊သွေး၊ချွေး၊တဒွေးဒါတွေကနေတစ်ဆင့်ကူးစက်ပါတယ်။လူတဦးကလည်းတဦးအလျင်အမြန်ပြန့်နှံ့လွယ်တဲ့ဗိုင်းရပ်စ်ပါ။ရာသီချင်းတုပ်ကွေးအပါအဝင်တခြားတုပ်ကွေးတွေရဲ့ကူးစက်ရောဂါတွေရဲ့ဒါတွေအားလုံးနီလန်းမျိုးစုံနဲ့လူတွေတတဝါတွေကြားမှာကူးစက်ပြန့်နှံ့နေပါတယ်။ကာကွယ်နိုင်ဖို့အတွက်လည်းကြိုတင်ပြင်ဆင်လို့ရပါတယ်။တချို့ဗိုင်းရပ်စ်တွေကူးစက်ရောဂါတွေက serious ဖြစ်လို့မှာတယ်။အသက်အန္တရာယ်ကိုထိခိုက်စေတဲ့အထိကြီးမားတဲ့ကုသယောဂါတွေပါယောဂါလက်ခံထားသူမှာဝေဒနာကိုခံစားရတယ်။နာကျင်မှုတွေစိတ်ဖိစီးမှုတွေစေဝါကုသမှုတွေကြောင့်ဘဝရဲ့အခြေတစ်ခုကိုပေးလိုက်ရပါတယ်။နောက်ဆုံးအခန့်သိရင်တဘဝလုံးပေးလိုက်ရတာမျိုးပါ။ဒီနေ့ခေတ်လူငယ်တွေကြောင့်လည်းဗိုင်းရပ်စ်အမျိုးမျိုးပြန့်နှံ့နေပါတယ်။ကုသမြန်ဗိုင်းရပ်စ်တွေမရေမတွက်နိုင်အောင်ပါပဲ။ကူးစက်မှုနှုံးမြန်တယ်လို့ဗိုင်းရပ်စ်ကလည်းအားကောင်းလာပါတယ်။ကူးစက်မှုနှုံးမြန်တာဗိုင်းရပ်စ်အားကောင်းလာပြီးကူးစက်မှုပုံစံနည်းလမ်းတွေလွယ်ကူများပြားလာတာရဲ့ကူးစက်ခံလူငယ်တွေရဲ့ကိုယ်ခံအားနည်းနေတာတွေဟာဗိုင်းရပ်စ်ပြန့်နှံ့မှုစုံလိုက်ကိုပိုလို့ခိုင်ပါစေပါလေရှင်
။လူငယ်အားမယ်
လက်ရှိမှာလူငယ်တို့ကြားဘာတွေကူးစက်မြန်ဒီလဲကျမတို့စဉ်းစားကြည့်ရအောင်ပါရှေးခေတ်သမိုင်းဆက်ဆက်မှာပေါ်ပြခဲ့ဘူးပါလေကဘာပေါ်ကအကြီးကျယ်ခမ်းနားဆုံးမြို့ကြီးရဲ့မြို့လေမိန်လမ်းမကြီးပေါ်မှာကဘာအစိုးတန်းဆုံးဒုစရိုက်မျိုးစုံကျွလုံးနဲ့လူစုကြီးကိုဖမ်းမိတယ်ဂျာကိုတကဘာလုံးကချက်ချင်းသိရှိရမယ်မြင်တွေ့ရမယ်လို့ပြောခဲ့ဘူးပါလေဒါပေမဲ့အဲ့ဒီအချိန်အဲ့ဒီအခါကဒီလိုပြောခဲ့တဲ့သူဟာအယူလို့တတ်မှတ်ခြင်းခံရရုံကလွယ်ပြီးမရှိပါဘူး။ကဘာကြီးတစ်လောက်ကျေလွန်လှတာဘလို့လုတ်ပြီးကဘာတနေရာမှာဖြစ်တဲ့ကိစ္စတစ်ခုကိုတကဘာလုံးကချက်ချင်းသိရှိမြင်တွေ့ရမှာလေ။ဒါဟာလုံးဝယုံကြည်မရှိတဲ့ပြက်လုံးတစ်ခုလိုပါပဲ။ယုံတန်းစကားတွေပါ။ဒါကြောင့်အရင်အရင်ဖြစ်သမိုင်းကြောင်းမှာမဖြစ်နိုင်ဘူးလို့ဒီကိစ္စကိုလူတွေကတွေးတောယူဆခဲ့ကြပါလေ
။လူနဲ့အာမင်
ဒီနေ့ကျမတို့ခေတ်ကိုရောက်လာပါပြီ။ကမ္ဘာရဲ့ဘယ်နေရာမှာဘာဖြစ်တယ်ဆိုတာအချိန်နဲ့တပြေးညီချက်ချင်းသိခွင့်ရတဲ့ခေတ်ကာလကြီးကိုကျမတို့ရောက်နေပါပြီ။ရေဒီယို channel တွေ၊ရုပ်မြင်သံကြား၊သတင်းမီဒီယာတွေကတဆင့်ကမ္ဘာတနေရာမှာဖြစ်ပျက်နေတာတွေကိုချက်ချင်းသိနိုင်တဲ့ခေတ်ရောက်လာပါပြီ။မြို့ကြီးတစ်မြို့ရဲ့ mainland ပေါ်မှာကမ္ဘာအစိုးတန်းဆုံးလူစုကိုဖမ်းမိပြီဆိုရင်အဲ့ဒီအဖြစ်ပျက်ကိုကျမတို့လက်တကမ်းမှာရှိတဲ့မီဒီယာ channel တွေကလည်းချက်ချင်းသိရှိတွေ့မြင်နိုင်တဲ့ခေတ်ကိုရောက်နေပါပြီ။အတန်ချက်မြင်တဲ့ခေတ်ပါ။စိရဲ့ချမ်းသာမရင်းပညာတတ်သူပညာမတတ်သူမခွဲခြားဘဲလူတိုင်းလူတိုင်းအရာရာမှာ update ဖြစ်နေတဲ့ခေတ်ကြီးပါရှင်။ဒီခေတ်ကြီးထဲမှာလူဦးရေအများဆုံးနေရာတစ်ခုမှာရှိနေတာကတော့လူငယ်တို့ပါပဲ။ခစ်စနေရဲ့ဤပညာနောက်ကိုအမိတိုက်နေတာကလည်းဒီလူငယ်တို့ပါပဲဒီလူငယ်တို့ကြားမှာအရာရာကူးစက်မြန်တာမဆန်းပါဘူးကောင်းတဲ့အရာတွေကူးစက်တယ်လို့မကောင်းတဲ့ဗိုင်းရပ်စ်မျိုးစုံလည်းကူးစက်နေပါတယ်ကျောင်းနေအရွယ်လူငယ်လေးတွေလက်ထဲမှာ secret လေးတွေညှက်ထားတာတွေ့နေရပါပြီစင်းပြားတွေအလွယ်တကူဝင်ညသုံးဆွဲနေကြတာလည်းဒီကျောင်းသားလေးတွေပါပဲကျောင်းသူလေးတွေဆိုရင်အရွယ်နဲ့မမျှအောင်အတက်မျိုးစုံတက်ပြီးလမ်းလွဲကိုနိုင်နေကြပါပြီ။မပြိုင်သင့်တာတွေကိုပြိုင်ဆိုင်နေကြတယ်။လူငယ်လေးတွေဟာငယ်ငယ်ရွယ်ရွယ်နဲ့မကောင်းမှုဒုစရိုက်တွေကျူးလွန်ဖို့လက်မနှေးကြတော့ဘူးဆိုတာဒီကူးစက်မြန်ဗိုင်းရပ်စ်တွေကြောင့်ပါ။ အသိပညာအတတ်ပညာနဲ့ကိုယ်ချင်းကြားတွေအားနည်းလာခြင်းကခန္ဓာကိုယ်ခုခံအားချစင်းနေတဲ့လူတယောက်လိုပါပဲကုသပိုးတွေအလွယ်တကူဝင်ရောက်နိုင်ပါတယ်ကျောင်းနေအရွယ်လူငယ်ဘဝမှာငယ်ငယ်ရွယ်ရွယ်နဲ့ပညာရေးတန်းလန်းတဲ့ဘဝမလှကြတော့တဲ့လူငယ်တွေဒုနဲ့အတီးပါတချို့လူငယ်တွေကြတော့လေမကောင်းတဲ့ဗိုင်းရပ်စ်တွေကုသခံရပြီးစိတ်ရိုင်းနေဝင်လာတယ်သူတပားပစ္စည်းကိုကိုရဖို့အတွက်မတရားတဲ့နည်းလမ်းတွေအသုံးချကြတယ်။တစ်ခါသားကိုကိုချိလက်ရောက်ဆော်ကားဖို့ဝင်မလေးကြတော့ဘူး။ဖြစ်လာတဲ့ဘီပြည့်တွေ့မယ်ဆိုတဲ့တုံးတိုက်တိုက်ကြားကြိုက်ကြိုက်စိတ်ရိုင်းတွေဝင်လာကြတယ်။ဒူးစရိုက်ကိုဒူးစရိုက်လို့မထင်ကြတော့ဘူး။လိမ်ငယ်လှည့်ရှားတာတွေတစ်ခါသားနဲ့နာစီရာတွေကိုလည်းမကြောက်မရွံ့နဲ့လှုပ်လာကြတယ်။ခေတ်ကာလရဲ့မကောင်းတဲ့ဗိုင်းရပ်စ်တွေအားကောင်းကောင်းနဲ့ကူဆက်လာနေတာပါရှင်
။လူနဲ့အာမင
်ကျမတို့ကောင်းတဲ့ဘက်ကနေပြန်တွေးကြည့်ရအောင်။တချို့ဗိုင်းရပ်စ်တွေကလူငယ်တွေကြားမှာပရာဟီတာစိတ်တွေရှင်သန်လာအောင်လူမှုရေးလုပ်ငန်းတွေစိတ်ဝင်စားလာအောင်တုံ့ပြန်ပေးတယ်။ခုဆိုရင်လူမှုရေးလုပ်ငန်းအများစုကိုကြည့်လိုက်ပါ။လူငယ်လေးတွေဟာကိုတက်နိုင်တဲ့အားနဲ့တနိုင်တစ်ပိုင်းဥဆောင်နေကြတယ်။ပါဝင်နေကြပါတယ်။သိအားရစရာကောင်းပါတယ်။ဒီလိုကူးစက်မှုမျိုးဟာလူဝင်ခြင်းကိုလှပစေပါတယ်။လောကကြီးကိုအတိတ်ပဲရှိစေပါတယ်။လူသားအကျိုးပြုခြင်းနဲ့စိတ်တွေလူအချင်းချင်းတမိုးထားရိုင်းပင်းကူညီလိုတဲ့စိတ်တွေကူးစက်မြင်လာကြတယ်။ဒါဟာမီဒီယာလက်နက်ကြောင့်ပါ ဒါဟာကောင်းတဲ့အရာလက်တွေပါပဲရှင
်လူငယ်အာမင
်
ဒီအောင်စီတိုင်းကိုနိုင်ရှင်ပြချင်တာကတော့ဘေးအရာမဆိုးကူးစက်မြန်နေတဲ့ခေတ်ကာလကြီးမှာကျမတို့အသက်ရှင်နေရတာတိတ်မလွယ်ကူလာပါဘူးခေတ်ကအရာရာကျက်တဲလာနေပါပြီကောင်းခြင်းမကောင်းခြင်းတွေရောပြောနေတဲ့ဗိုင်းရပ်စ်တွေပြန့်နှံ့နေတဲ့အတိုင်းအတာတစ်ခုချာမှာကျမတို့ဟာကိုယ်လမ်းကိုဖောက်နေရတာပါအကောင်းဆုံးတွေထွန်တွဲပြီးကူးစက်ခံရပါတယ်လူငယ်တွေရဲ့ကိုခြင်းတရားတွေအားကောင်းဖို့လိုနေပါပြီကိုယ်ခြင်းတရားအမကောင်းရင်မကောင်းတဲ့ဗိုင်းရပ်စ်တွေအများဆုံးကူးစက်ခံရပါပါမိမိကိုယ်တိုင်တောင်မသိလိုက်ပဲမကောင်းမှုရဲ့သားကောင်ဖြစ်သွားတတ်ပါတယ်ကောင်းတဲ့အရာတွေကူးစက်လာရင်ဘေးဝင်းကျင်ကိုပြန်ဝေမျှတတ်ဖို့လိုပါသေးတယ်အစိမ့်သိနေတဲ့ကဘာတဘာဝတရားကြီးရဲ့ဖောက်ပြန်မှုတွေကိုအလူးလေးခံစားနေရတဲ့ကဘာကြီးပါအနာဂတ်ရဲ့ခေါင်းဆောင်တွေဆိုတာရှင်နေပစ္စုပန်ရဲ့လူငယ်တို့ကြားထဲမှာပဲရှိပါတယ်တတိပြန်တွေးရင်အနာဂတ်ကဘာဟာယနေ့လူငယ်တို့လက်ထဲမှာပါအစိမ့်သင်းစားပြုနေတဲ့ကဘာကြီးမှာအစိမ့်သင့်လူငယ်တရားမဖြစ်ဖို့မိမိကိုယ်တိုင်ပဲတာဝန်ရှိပါရဲ့ရှင်ဗိုင်းရပ်စ်မျိုးစုံကူးစက်ပြန့်နှံ့မှုတွေကြောင့်ပါကောင်းတဲ့အရာတွေကိုခံယူဝေမျှပြီးမကောင်းတဲ့အရာတွေကိုတွန်းလှန်တိုက်ထုတ်နိုင်တဲ့လူငယ်များဖြစ်ဖို့အသိတတိပညာဘာသာတရားအစုံအမဒီအရာတွေနဲ့အားဖြည့်ထားဖို့လိုတယ်ဆိုတာကိုမိမောင်းထိုးဝေမျှလိုက်ပါတယ်။အနာဂတ်အတွက်တန်ဖိုးရှိသောလူငယ်များဖြစ်ဖို့မိမိကိုယ်ကိုတာဝန်ယူကြဖို့တိုက်တွန်းလိုက်ရပါတယ်ရှင်
။လူငယ်အာမန
်။ Future Media မှာအပတ်စဉ်ဇာတာပတိနေ့တိုင်းမှာစီစဉ်တင်ဆက်ပြီးတော့လူငယ်အာမန်အစီအစဉ်ကိုနောက်ပတ်များမှာလည်းယခုလိုစောင့်မျှော်နားဆင်ဖို့ဖိတ်ခေါ်အပ်ပါတယ်။နာတော့တာဆင်းတဲ့သူများအားလုံးအောင်မြင်ပျော်ရွှင်သောဘဝများပိုင်ဆိုင်နိုင်ကြပါစေကြောင်းဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ဒီစီစဉ်ကိုကျမသူမကိုရိုင်းရေးသားစီစဉ်တင်ဆက်ပေးထားခြင်းဖြစ်ပါတယ်ရှင်
။လူမြတ်အာမင်